ပြည်ခဲ့တဲ့စက်တင်ဘာလ24ရက်နေ့ကတမရော်ကာကွယ်ရေးဦးစီးချုပ်ပိုချုံမှုကြီးမင်းအောင်လှိုင်ဓာတ်ပုံမှာလူအများအပြားတက်မှုအတွက်လူရှိသည်ဆိုတဲ့စာသားတွေရေးသားပြီးအမေရိကန်နိုင်ငံနယူးယောက်မြို့မှာ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကလှုပ်ရှားမှုပြုလုပ်ခဲ့ပါတယ်။ပိုချုံမှုကြီးမင်းအောင်လှိုင်ကိုအလူရှိသည်ဆိုတဲ့ပိုစတာတွေကိုနယူးယောက်မြို့တဝိုက်ကအထင်ကရနေရာတွေအပါအဝင်နေရာ30မှာလဲ AI အဖွဲ့ကလိုက်ကပ်ခဲ့တဲ့အပြင်ထရက်ကားတွေမှာလည်းအဲ့ဒီပိုစတာတွေကပ်ပြီးနယူးယောက်မြို့အတွင်းမှာလှည့်လည်ခဲ့ကြတာဖြစ်ပါတယ်။လူအခွင့်အရေးကိုအကြောင်းပြပြီးလှုပ်ရှားနေတာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနေတဲ့ကိစ္စဖြစ်တဲ့အတွက်မြန်မာပြည်သူတွေကယုံကြည်ခြင်းမရှိကြောင်းနဲ့နိုင်ငံတကာပြည်သူတွေအနေနဲ့လည်းချင့်ချိန်ပြီးမှယုံကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုမှတ်ချက်ပြုပါတယ်
ဒီလှုပ်ရှားမှုတွေဟာအထူးဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်စနဲ့ပတ်သက်ပါတယ်။အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကအသိပညာမဲ့တယ်နော်ဖိနှိပ်ခံနေရတယ်ဆိုတဲ့ပုံကိုရာဒီနိုင်ငံတကာမှာဒီလောက်ထိလှုပ်ရှားနိုင်တာသူတို့တမင်ပြထောက်ခံအားပေးနေတဲ့လူတွေရှိပါတယ်။ဒါဟာလူခွင့်ရေးကိုအကြောင်းပြထားပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနေတဲ့ရည်ခင်းလည်းဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်သူများကတော့ယုံကြည်ခြင်းမရှိပါဘူး။နိုင်ငံတကာပြည်သူများကလည်းချစ်ငြိမ်ပြီးယုံကြည်ကြပါလို့ဖတ်ချက်ပေးလိုပါတ
ယ်။ဒါပြင်ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုကချင်နဲ့ရှမ်းပြည်နယ်ကဆစ်ရာဇဝတ်မှုစတာတွေနဲ့ပတ်သက်ပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒုတိယကာကွယ်ရေးဦးစီးချုပ်အပါအဝင်တမရော်ထိပ်ပိုင်းခေါင်းဆောင်6ယောက်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC မှာစစ်ဆေးတင်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကပြီးခဲ့တဲ့ဩဂတ်လ28ရက်နေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။AI ဖွဲ့ရဲ့လှုပ်ရှားမှုဟာ ICC ရဲ့ဥပဒေလမ်းကြောင်းတွေအရေးယူဖို့အခြေအနေတွေကခွင့်မပြုသေးတဲ့အချိန်မှာလူမှုထောက်ခံမှုနဲ့အဖွဲ့အစည်းရဲ့လုံဆောင်ချက်တွေကိုအများသိအောင်ဖန်တီးမှုတွေပြုလုပ်တာလို့မြင်ကြောင်းနိုင်ငံရေးလှိလာသုံးသက်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ်
ရခိုင်ပင်ဂါလီကိစ္စနဲ့ပတ်သက်ပြီးတော့တမန်တော်ခေါင်းဆောင်တွေကိုအရေးယူဖို့အတွက်အမေရိကန်ပါဝင်နောက်တိုင်းနိုင်ငံတွေကပြင်းထန်ကြိုးစားနေတာပေါ့ဗျာ။ဟိုကတော့လူမှုထောက်ခံမှုရအောင်မှသူတို့ကြိုးစားတဲ့သဘောအနေနဲ့ဒီလိုဒါချုပ်ရဲ့ရုပ်ပုံတွေနဲ့သူတို့ခင်ချင်းပြသပြီးစုံစမ်းမှုတွေလုပ်နေလို့တွေ့ရပါတယ်ဗျာ။သူတိုင်းပြည်ရဲ့တဘာဝအရလူမှုအမြင်မှာဒါချုပ်ဟာခိုင်ပင်ဂါလီရေးရှင်းမှာမျိုးတုံးတပ်ဖြတ်မှုတွေလုပ်ခဲ့တဲ့ကျူးလွန်သူတယောက်ဆိုတာကိုပေါ်လွင်အောင်လို့သူတို့ကလှုပ်ရှားမှုတွေမြင့်တင်တာ။သို့တော်ညာလဲအဲ့ဒါဟာသူတို့နောက်တိုင်းဒီမိုကရေစီနိုင်ငံတွေရဲ့လောက်ခံတာဖြစ်ပြီးတော့ဒမပြည်အနေနဲ့ကတော့ချုပ်ချာအနာဒီပါမှုလူသားယူဆရမယ်ပေါ်ရှိပါတယ်။တကယ် ICC ရဲ့ဥပဒေနဲ့လမ်းကြောင်းတွေရတော့ရည်ယူဖို့အခြေအနေတွေကခွင့်မပြုသေးဘူး။ဒါပေမဲ့အဲ့ဒီပုံမှာလူလူထောက်ခံမှုနဲ့အဘော်ဖန်နီးမှုတွေလုပ်တာလို့ကျွန်တော်မြင်ပါတယ
်။ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်က AI အဖွဲ့ရဲ့လှုပ်ရှားမှုတွေကိုပါတီအနေနဲ့ကန့်ကွက်ရှုံချကြောင်းနဲ့ရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတက်မတော့အကြီးအကဲတွေကို ICC တင်ဖို့အစီရင်ခံစာကလည်းမြေပြင်အခြေအနေနဲ့ကွဲလွဲပြီးတစ်ဖက်သက်ဆွဆွဲထားတာဖြစ်တဲ့အတွက်အစိုးရပါဝင်အဖွဲ့အားလုံးကပြည့်ပြည့်တသားစန့်ကျင်ဖို့လိုကြောင်းသူ့အမြင်ကိုပြောပါတယ
်။ AI ဖွဲ့ရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုကျွန်တော်တို့ပါတီအနေနဲ့ကတော့ကန့်ကွက်ရှုံချတယ်လို့ပြောတယ်။တော့ဒီကိစ္စတွေကကျွန်တော်နိုင်ငံပြည်သူဖြစ်တယ်။ကျွန်တော်ပြည်သူကိုဝန်ရောက်ဆက်သွယ်တဲ့တော်မျိုးတွေကျွန်တော်တို့လုံးဝမဆောင်ဘူးလို့ပြောတယ်။ဒီဒေတာရင်းနဲ့ဆက်ဒီလိုတက်တဲ့ပြောမှာအမေကြီးကလည်းအစီအစဉ်မျိုးတွေရတာဒီတကယ်မျိုးမှာလက်တွေ့ဖြစ်နေတဲ့အားတွေနဲ့ကိုလေးပြောမှာတက်တဲ့ရုပ်စုဆက်ဆက်တင်ခနာတဲ့အပေါ်မှာအခြေခံပြီးတော့မှာဟောနေရဆက်တဲ့ဒါတော့လက်ခံနေမရဘူးတကယ်နိုင်ငံရဲ့တက်လို့ကအစီအစဉ်မျိုးကိုဝီဒီယိုပေါ်မှာစာပြေခွဲဆောင်ပြီးတော့မှာသူကပါဝင်တယ်လည်းကိုကြီးအားလို့ပါလေဒီကိစ္စကဆက်နေတော့ပြောလို့မရလို့ပြောချင်ပါ
AI အဖွဲ့ရဲ့လှုပ်ရှားမှုဟာမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အရေးကိစ္စတွေအပေါ်တာဝန်ရှိသူလို့ယူဆရတဲ့တယောက်ကိုတရားမျှတမှုရယူဖို့ဥပဒေအရအရေးယူဖို့တွန်းအားပေးနေတဲ့လှုပ်ရှားမှုတစ်ခုလို့ယူဆကြောင်းကချင်ငင်းချင်းရေးကွန်ရက်ညှိနှိုင်းရေးမှူးဒေါက်ခွန်ကြာကပြောပါတယ
် MC International ဘော DAI အဖွဲ့အနေနဲ့ဆိုရင်ကျွန်မအမြင်ကတော့သူတို့ရဲ့ကိုယ်တိုင်လေးလာတုံးတက်ချက်အရရောပြီးလို့ရှိရင် Fact Finding Mission Report ရောဒီအရအကုန်လုံးရဲ့ရုပ်ချုပ်ချက်အရဆိုလို့ရှိရင်ဒါတကယ်တမ်းဒီမြန်မာနိုင်ငံမှာတပ်ဖြတ်ခံရမှုစုလိုက်ပြုံလိုက်လူမျိုးစုတွေပေါ်မှာကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့မှတာဝန်ရှိသူတွေယူဆတဲ့တရားအပေါ်မှာတရားမျှတမှုရယူဖို့ဥပဒေအရအရေးယူပေးဖို့အတွက်တွန်းအားပေးနေတဲ့လှုပ်ရှားမှုတစ်ခုဖြစ်တယ်လို့ပဲယူဆရတဲ့အဲ့ဒါဟာအကြမ်းလက်မဖက်တဲ့အတွက်ကြောင့်ပြုလို့ရှိရင်ဖြည့်ရောက်တာလည်းဖြစ်တဲ့အတွက်ကြောင့်မလို့ဒါဖြည့်ရောက်မှုရှိတဲ့လှုပ်ရှားမှုတစ်ခုဖြစ်တယ်လို့ပဲယူဆရတဲ့
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံမောင်းထုတ်ခံရမှုနဲ့ပတ်သက်ပြီးပနမကျမ်းနာစစ်ဆေးမှုတွေကိုစတင်လိုက်ကြောင်းနယ်သာလန်နိုင်ငံ The Hague မြို့မှာရှိတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကစက်တင်ဘာလ18ရက်နေ့ကကြေညာထားပါတယ် မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့သဘောတူညီထားတာတွေကိုလိုက်နာဆောင်ရွက်နေတာဖြစ်ပေမဲ့ပြည်တွင်းရေးဝင်ရောက်ဆွတ်ဖက်လာတဲ့ဆိုရင်တော့နားလည်မှုလွဲစရာတွေပေါ်ပေါက်လာနိုင်ကြောင်းနိုင်ငံတိုင်းမှာမတူကွဲပြားတဲ့စံနှုန်းတွေရှိကြတဲ့အတွက်ဘယ်နိုင်ငံအဖွဲ့အစည်းအုပ်စုကမှနိုင်ငံတစ်နိုင်ငံရဲ့အချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်ဆုံးဖြတ်ပိုင်ခွင့်မရှိကြောင်းတက်မတော်ပိုင်းစက်တင်ဘာလ24ရက်နေ့ထုတ်မြောက်ရီသတင်းစာမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပထမဆုံးအကြိမ်အနည်းနဲ့တုံ့ပြန်ပြောဆိုခဲ့ပါတယ်။ထောင်တောင်းချီတဲ့လူတွေအိမ်တွေကနေထွက်ပြေးရအောင်မြမတမရောကလူသက်မရင်းကျင့်ညှင်းပန်းရွာကိုမီးရှို့တဲ့ဆိုးဝါးတဲ့လောက်ရက်တွေမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာထိတ်ဆုံးကအမိန့်ပေးသူဖြစ်တယ်လို့ AI အတွင်းမှုချုပ်ကသတင်းမီဒီယာတွေကိုပြောလိုက်ပါတယ်။အလားတူပဲ ICC နိုင်ငံတကာရာဇဝတ်ခုံရုံးကမြမကိုကနအူးစုံစမ်းစစ်ဆေးဖို့ဆုံးဖြတ်တာကိုကြိုဆိုကြောင်းနဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာနောက်ထပ်ဒီလိုအဖြစ်ဆိုးတွေမဖြစ်အောင်နိုင်ငံတကာအဖွဲ့တွေအနေနဲ့ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းအမေရိကန်အင်္ဂလန်ဂျပန်ဩစတြေးလျမလေးရှားနဲ့ထိုင်းစတဲ့နိုင်ငံပေါင်း20ကျော်မှရှိတဲ့ပြည်ပရောက်ကချင်လူမျိုးများကွန်ကရက် WKC ကလည်းပြီးခဲ့တဲ့ရက်ပိုင်းကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်မြမအစိုးရကိုယ်စားလှယ်တွေအပါအဝင်ကမ္ဘာကောင်းဆောင်တွေဒီရက်ပိုင်းပြုလုပ်နေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကျင်းပကြိမ်မှာ AI အဖွဲ့ဘက်ကခုလိုမျိုးအချိန်ကိုက်ဖိအားပေးလှုပ်ရှားနေရလဲဖြစ်ပါတယ်ရှင်